မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ဟာမနက်ဖြန်ကျော်လ29ရက်နေ့ကနေနောက်လ3ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ခီးစဉ်အတွင်းပကံမှာလုံမဲ့ဒေတာရင်းအစည်းအဝေးကိုတက်ရောက်ဖို့ရှိသလိုအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ရန်ကုန်ကပေးပို့ရတဲ့ဒီသတင်းကိုမယင်ကျန်နိုင်ကပြောပြပေးမှာပါရှင်။
မြန်မာအရေးဆောင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆော့ခွန်ရဲ့မြန်မာခီးစဉ်ဟာမနက်ဖြန်မှာစတင်မှာပါဒီခီးစဉ်ဟာဇွန်လ29ရက်ကနေဇူလိုင်လ3ရက်ထိကြာမြင့်မှာဖြစ်ပါတယ်အထူးတန်တမန်ဟာနိုင်ငံရေးပါတီတွေတိုင်းနာလက်နက်ကိုင်တချို့နဲ့တွေ့ဆုံဖို့ရှိပြီးပုဂံဒေတာမှလုံးမဲ့နဲခေါင်လန်ချန်းဒေတာရင်းဆွေးနွေးပွဲတစ်ခုကိုပါတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။အဲဒီမှာတော့ရောက်ပြီးရင်ကျွန်တော်ဒီနောက်တနေ့မှာတော့ဒီနိုင်ငံသားရေးဝင်ကြီးကိုတွေ့ပုံတင်တယ်ကျွန်တော်တို့ဖူးတော့တွေ့ရမယ်။ဆိုင်နေမှာပဲနိုင်ငံတော်ကောင်စီဥက္ကဋ္ဌနဲ့ဘုံကြီးရုံးတယ်အခုပုံများပါတယ်။နောက်တစ်ရက်ဒီမှာတော့အာဆီယံအလက်ကျဥက္ကဋ္ဌကျွန်တော်ကကျွန်တော်တို့တောင်းခုခါတဲ့အတိုင်းမြန်မာနိုင်ငံရေးရေးလုပ်ငန်းတွေမှာအာဖီဝိုင်းအာဆီယံဘဝင်းလာပါဖို့ပါလို့ဒါကျွန်တော်တွေ့ကျင်တွေ့တတ်တဲ့တိုင်းသားတစ်နှစ်တိုင်းဆွဲဖီကူကလေးတွေတွေ့ဖို့ရှိပါမယ်အပြင်တော့ကျွန်တော်တို့အဲတချို့သောနိုင်ငံကြီးပါတီတွေဆက်တွေ့ဖို့ရှိပါမယ်အဲ၃ရက်နေ့ဒီမှာတော့မှန်ပါတယ်၃ရက်နေ့ကတော့ကျွန်တော်တို့ကမဲထောင်လာတဲ့အစီအစဉ်ပထမရှိတာပထမရှိတော့အဲ့လိုသွားပြီးဟိုဆွမ်းလာလိမ့်မယ်
တွေ့ဆုံမဲ့နိုင်ငံကြီးပါတီတွေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးရည်ပြင်သူ့ခီးစဉ်အသေးစိတ်ကိုလည်းလုံခြုံရေးအရာမထုတ်ပြန်သေးပါဘူးအခုခီးစဉ်ဟာအထူးတန်ရဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်အတွင်းမြန်မာရေးအာဆီယံခေါင်းဆောင်တွေကြားရထားတဲ့ဘုံသဘောတူညီချက်အထောက်အမြောက်ရေးဆောင်ရွက်တဲ့အပိုင်းမှာတိုးတက်မှုအခြေအနေနောက်ဖနုံးပင်မြို့မှာပြီးခဲ့တဲ့မေလဇန်းလုံးကကျင်းပခဲ့တဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာတိုင်းပင်ဆွေးနွေးမှုအစည်းအဝေးရလဒ်တွေကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ကမ္ဘောဒီးယားဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်ပြောဆိုထားပါတယ်။အာဆီယံဘက်ကထပ်မက်ထားတဲ့ပုံသဘောတူညီချက်၅ချက်မှာမြန်မာရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရနိုင်ရည်လည်းပါဝင်ပါတယ်။ဒီအချက်ကြောင့်အထူးတန်ဘက်ကသူ့ခီးစဉ်တွေမှာမြန်မာဒီမိုကရေစီရေးကောင်းဆောင်တောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းထားပါတယ်။စစ်ကောင်စီဘက်ကတော့အရင်အခေါက်သဘောထားအတိုင်းတွေ့ဆုံခွင့်ပေးဖို့မရှိဘူးလို့ VOA ကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ပြောပြီးသားအတိုင်းပါပဲ။ကျောင်းဥပဒေနဲ့ရင်ဆိုင်ရတဲ့နဲ့ကျွန်တော်တို့ဥပဒေရရင်ခံထားတဲ့အင်းသားနဲ့တွေ့ဆုံသွားတော့ကန့်သက်ချက်ရှိမှာဖြစ်ပါတယ်
။ဒီကိစ္စအာဆီယံအထူးတန်ရဲ့ပထမအကြိမ်မြန်မာခီးစဉ်မှာရလက်ကောင်းတွေထူးထူးခြားခြားမရှိခဲ့ပါဘူး။အခုဒုတိယအခေါက်မှာတော့အရင်ကထက်တော့လက်စုပ်လက်ကင်ရလက်တစ်ခုရဖို့မျှော်လင့်နေလို့မြမအရေးလေးလာသူဒေါက်တာခင်ဇော်ဝင်းကပြောရီကိုပြောပါရယ်
။ခုစကလာတဲ့အခေါက်ကလည်းတန့်ရှင်ရှိနေဒီကောင်ကနည်းနည်းလေးကိုပြောရလက်ကဟိုလက်စုပ်လက်ကင်ဖြစ်လာတယ်ပေါ့လေ။အဲတော့တိတ်တော့လည်းခင်ဗျာတောင်းတယ်ဆက်ရှင်ပြောတယ်နော်။ဒီအာရှဆက်ပို့ပြီးတော့လုပ်ဖြစ်နေလို့တော့ဖြစ်ပါလေ။
အာဆီယံအထူးတန်ဟာဒေါက်ဆန်းစုကြည်ကိုတွေးခွင့်ပေးဖို့အပြင်ကာကွယ်ရှင်ရဲ့အသက်အရွယ်နဲ့ကျန်းမာရေးကိုထောက်ရှုပြီးလက်ရှိထိန်းသိမ်းထားတဲ့နေပြည်တော်အချုပ်ထောင်ကနေအရင်ထိန်းသိမ်းထားတဲ့နေရာကိုပြန်ပို့ဖို့စစ်ကောင်စီကိုမနေ့ကပင်တိုက်တွန်းထားပါတယ်